ဤရန်ဝန်ကြီးချုပ်ကို drone နဲ့လုံခြံတပ်ဖြတ်မှုမအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်မြို့တော်ဘက်ဒတ်မှာလုံခြုံရေးတွေတင်းကျပ်စွာချထားပါတယ်။တိုက်ခတ်မှုတွင်ဝန်ကြီးချုပ် El Khadimi ကတော့ထိခိုက်ဒဏ်ရာခြင်းမရှိပေမဲ့ဝန်ကြီးချုပ်အတွက်လုံခြုံရေးဝန်ထမ်း9ဦးထိခိုက်ဒဏ်ရာရသွားတယ်လို့ဤရန်အရာရှိတွေကိုကိုကာပီ AB သတင်းမှာဖော်ပြပါတယ်။အခင်းဖြစ်ပွားပြီးမကြာခင်မှာဝန်ကြီးချုပ်ကရုတ်တံကားတစ်ဆင့်မိန့်ခွန်းပြောကြားခဲ့တာမှာတော့သူ့ရဲ့ဘဲဘက်လက်မောင်းမှာပတ်တီးစီးထားတဲ့ပုံမျိုးပေါက်နေတယ်လို့သတင်းတွေမှာရေးပါတယ်။တိုက်ခတ်မှုကိုဘသူပြုလုပ်တယ်ဆိုတဲ့ဝန်ခံပြောဆိုသူထွက်မလာသေးပေမဲ့ဝန်ကြီးချုပ်ကိုလူသိရှင်ကြားတတိပေးချင်းချမှုတွေမကြာခဏပြုလုပ်လေရှိတဲ့ဤရန်ကကြောရောက်နောက်ခံပေးထားတဲ့ပြည်သူ့စစ်အဖွဲ့လက်ချက်ဖြစ်မယ်လို့အများစုကတန်တရားရှိနေကြပါတယ်။အဲ့ဒီအဖွဲ့ကတော့သူတို့မလုပ်ကြောင်းညှင်းဆိုထားပါတယ်။ပြီးခဲ့တဲ့လအတွင်းအီရန်နိုင်ငံမှာကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲရလဒ်ကိုအီရန်ကကြောရောနောက်ခံပေးထားတဲ့ပြည်သူ့စစ်အဖွဲ့ကလက်ခံဖို့ညှင့်ပယ်ခဲ့ပြီးတဲ့နောက်အကြမ်းဖက်တိုက်ခတ်မှုတွေနိုင်ငံအတွင်းတိုးမြင့်ဖြစ်ပေါ်လာနေတာဖြစ်ပါတယ်ခင်ဗျာ။